အခုဆက်ပြီးတော့2030မှာမြန်မာနိုင်ငံမှာငှက်ဖျားကင်းစင်ပပျောက်ရေးအတွက်ပူးပေါင်းဆောင်ရွက်နေကြတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်ကမ္ဘာတဝန်းမှာငှက်ဖျားရောဂါကြောင့်အသေးအပြောက်များတာတွေရောကြလာတယ်လို့ဆိုပေမဲ့ကမ္ဘာနိုင်ငံ90ကျော်ကတန်းနဲ့ချီတဲ့လူဦးရေဟာငှက်ဖျားရောဂါကူးစက်ခံရမယ့်အန္တရာယ်တွေကိုရင်ဆိုင်နေရဆဲပဲဖြစ်ပါတယ်။ဒီထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ဒါကြောင့်ငှက်ဖျားရောဂါတိုက်ဖျက်ရေးကိုအမျိုးသားကျန်းမာရေးစီမံကိန်းတရအနေနဲ့မြန်မာနိုင်ငံမှာဆောင်ရွက်နေကြပါတယ်။တက်ကရီ2030မှာမြန်မာနိုင်ငံကိုငှက်ဖျားရောဂါပပျောက်ကင်းစင်တဲ့နိုင်ငံတစ်ခုဖြစ်လာဖို့လူငယ်ဆရာဝန်တချို့ဟာဘယ်လိုပူးပေါင်းဆောင်ရွက်နေသလဲဆိုတာကိုပြောပြပေးခြင်းပါတယ်ရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့2010အစီရင်ခံစာနဲ့2019အစီရင်ခံစာအရဆိုရင်မြန်မာနိုင်ငံမှာငှက်ဖျားရောဂါဖြစ်ပွားမှုနှုန်းရောအသေးပြောင်နှုန်းမှာ20ရာခိုင်နှုန်းဝန်းကျင်ထိကျဆင်းသွားတယ်လို့ဖော်ပြပါတယ်။ရည်မှန်းချက်အရမြန်မာနိုင်ငံဟာတက်ကရီ2030မှာငှက်ဖျားရောဂါပပျောက်ကင်းစင်တဲ့နိုင်ငံတစ်ခုဖြစ်ဖို့အမှန်ကန်တဲ့လမ်းကြောင်းပေါ်မှာရောက်နေပြီဖြစ်ပြီးအခုလိုကြိုးပမ်းချက်တွေပေါ်မှာတခြားနိုင်ငံတွေအနေနဲ့စံနမူနာယူသင့်တယ်လို့ငှက်ဖျားရောဂါတိုက်ဖျက်ရေးဥဆောင်လှုပ်ရှားသူတွေကပြောပါတယ်။ဒီလိုကြိုးပမ်းနေကြတဲ့အထက်လူငယ်ဆရာဝန်တချို့လည်းပူးပေါင်းဆောင်ရွက်နေကြတာပါ။American နိုင်ငံ Washington DC မြို့တော်မှာကျင်းပခဲ့တဲ့အပူပိုင်းဒေတာဆေးပညာဆိုင်ရာနှီးနှောဖလှယ်ပွဲကိုတက်ရောက်ခဲ့တဲ့ British နိုင်ငံအခြေစိုက် Welcome Trust Paraguay ကျောင်းသားဒေါက်တာအောင်ပြည့်ဖြူကမြန်မာနိုင်ငံငှက်ဖျားရောဂါတိုက်ဖျက်ရေးနဲ့နောက်ဆက်တွဲဖြစ်ပေါ်လာနိုင်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့သူ့ဒေသလုပ်ငန်းတွေလှုပ်ဆောင်ဖို့သူ့အနေနဲ့ဘယ်လိုကြိုးပမ်းခဲ့ရသလဲဆိုတာကိုအခုလိုပြောပါတယ
်။ဒါကျွန်တော်ကလွန်ခဲ့တဲ့2018ကပေါ့နော် Welcome Trust Fellowship ကိုကျွန်တော်လျှောက်တယ်ပေါ့နော်ရှောက်တော့ဒီတကဘာလုံးမှာအယောက်300ကျော်လောက်ရှောက်တယ်ပေါ့နော်ရှောက်တော့ဒါသူတို့300ကိုသူတို့ပေးပါတယ
်အခုလက်ရှိမှာမြန်မာနိုင်ငံငှက်ဖျားတိုက်ဖျက်ရေးနဲ့ပတ်သက်ပြီးတော့ဘာတွေလှုပ်ဆောင်နေသလဲဆိုတာကိုလည်းသူကဆက်ပြီးတော့ရှင်းပြပါတယ
်ကျွန်တော်လုံမဲ့သူတေသနာအကြတော့ဗာလဲဆိုတော့မလေးရဲ့ elimination လုပ်တဲ့နေရာတွေမှာငှက်ဖျားလုံးဝမရှိတော့ဘူးဆိုလို့ရှိရင်ဒီလူတွေရဲ့ကိုယ်ခံအားပေါ့နော်ငှက်ဖျားနဲ့ပတ်သက်တဲ့ကိုယ်ခံအားတွေကျသွားနိုင်တယ်ကျသွားလို့ရှိရင်အကယ်၍ငှက်ဖျားပြန်လာလို့ရှိရင်ပူဆိုးမလားငကိုယ်ထက်ပူဆိုးမလားလူတွေဒီငှက်ဖျားရောဂါကိုပို့ပြီးတော့အရင်ကထက်ပိုခံစားနိုင်သလားငှက်ဖျားသူတေသနာအရေးကြီးတာကဒီအရှိတောင်အရှာမှာဆိုလို့ရှိရင်စိတ်မတူတဲ့ငှက်ဖျားအရင်ပြန့်နှံ့နေရပေါ့နော်ဒီစိတ်မတူတဲ့ငှက်ဖျားဒီဒီထိုင်းမြန်မာနယ်စပ်ကနေပြီးတော့တကဘာလုံးပြန်မမအောင်အရင်ဆိုးရင်လေ
အခုလိုသူတေသနာလုပ်ငန်းတွေလှုပ်ဆောင်တာမှာသူတေသနာပညာရှင်တယောက်အနေနဲ့ဘယ်လိုအခက်အခဲတွေရှိပြီးဌာနဆိုင်ရာပိုင်းဘယ်လိုချိတ်ဆက်ဆောင်ရွက်ရတယ်ဆိုတာကိုလည်းသူကအခုလိုပြောပြပါတယ်
လုပ်ငန်းတဘောတဘာဝအရာပေါ့နော်ကျွန်တော်တို့ဒီ research လုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကဟိုခွင့်ပြုချက်ကိုကျွန်တော်တို့နှစ်နေရာယူရတယ်ပေါ့နော်တစ်ခုကတော့ဒီအမျိုးသားနှစ်ဖြာထိန်းချုပ်ရေး program ကနေပြီးတော့ကျွန်တော်ခွင့်ပြုချက်ယူပြီးလို့ရှိရင်ပြည်ပညာဆိုင်ရာကျင့်ဝတ် committee မှာသွားပြီးတော့ကျွန်တော်တို့ကတင်မီတိုချက်ခွင့်ပြုချက်ယူခွင့်ပြုချက်ကိုကျွန်တော်နှစ်နေရာယူရတာပေါ့နော်တော့လောလောဆယ်အခြေအနေကတော့တကားဖွင့်ထားပြီပေါ့နော်တကားဖွင့်ထားပြီဆိုတော့အပြောင်းလဲရတော့လုပ်နေတယ်ဒါပေမဲ့တချို့နေရာလေးတွေမှာကျွန်တော်ဗာပြသနာရှိလဲဆိုတော့ government ဘိုင်းကလူကြီးတွေကပေါ့နော်ဒီသူတို့မှာဆိုရင်လည်းတချို့ရရှိတယ်ဒီနိုင်ငံသားအဖွဲ့တွေနဲ့ပေါင်းလုပ်တဲ့အခါမှာငါတို့ဆီက data တွေယူသွားမလားဒီငါတို့ဆီကလူတွေကိုဒီဘောလုံးပေါ့နော်ဘယ်လိုမျိုးခင်းနေပစ်လိုမျိုးဟိုဆမ်းမလားဆိုပြီးဒါသူတို့မရှိမှာတော့ concern လေးတွေတော့ရှိတယ်ပေါ့နော်ဆိုတော့ဒါတွေကလည်းဟိုအချိန်ယူရမှာပေါ့ပြန်လည်းယုံကြည်မှုတည်ဆောက်ပြီးတော့မှဒါတွေကဖြည့်ဆင်းလို့ရမယ်အနေအထားမှာရှိတယ်ပေါ့နော်
မြန်မာနိုင်ငံမှာငှက်ဖျားရောဂါဖြစ်ပွားမှုနှုန်းရောကျသွားပြီဆိုပေမဲ့ရေရှည်မှာအမြင့်ပြတ်အောင်ဆောင်ရွက်ဖို့လိုအပ်နေသေးတယ်လို့ငှက်ဖျားကျန်နေသေးတဲ့ဒေသတွေကဝေးလံတဲ့ဒေသတွေဖြစ်ပြီးစည်ရေးပဋိပက္ခတွေရှိတဲ့နေရာဒေသတွေဖြစ်နေတဲ့အပေါ်မှာဒေါက်တာအောင်ပြည့်ဖြူက
ဒီကနေ့ကမြန်မာနိုင်ငံမှာငှက်ဖျားပေါ့နော်ငှက်ဖျားဟိုရှိတာဒီ3000ကျော်4000လောက်ရှိတယ်ငှက်ဖျားလူနာပေါ့အဲ့ဒါရဲ့80ရာခိုင်နှုန်းလောက်ကဒီချင်းပြည်နယ်ပလောဝနဲ့ဒီကင်းပြင်းနဲ့ဖပုံပေါ့နော်အဲ့နှစ်နေရာမှာပဲဟိုစုပြုံနေတာပေါ့နော်ဒီကတိုင်းပလောဝဆိုတာဟိုအခုလဲ arm conflict တွေဖြစ်နေတာပေါ့နော်ကျွန်တော်တို့အားလုံးတို့ခေါင်းခဲနေတာဒီပလောဝမှာရှိတဲ့ငှက်ဖျားပါတန်ကိုဘယ်လိုဖြေရှင်းမလဲဆိုရင်ဖပုံကိုကျွန်တော်တို့ဘယ်လိုတိုင်တွယ်မလဲပေါ့နော်ပြီးလို့ရှင်လဲပေါ့နော်ဒီလိုမျိုးစေမတူတဲ့ငှက်ဖျားတွေပါတယ်ဒီမြန်မာနိုင်ငံလေးကိုရောက်မလာအောင်ဒီရောက်လာခဲ့ရင်လဲဘယ်လိုအကောင်းဆုံးဖြေရှင်းမလဲဆိုတာကိုကျွန်တော်တို့အခုဖြေရှားနေပါတယ်
အခုလိုမြန်မာနိုင်ငံမှာငှက်ဖျားရောဂါတိုက်ဖျက်ရေးကိုငှက်ဖျားရောဂါပဲဆိုင်ရာဝန်ထမ်းတွေအခြေခံကျန်းမာရေးဝန်ထမ်းတွေပြည်သူတွေနဲ့ဌာနဆိုင်ရာတွေအပြင်လူငယ်ဆရာဝန်တွေနဲ့စေတနာဝန်ထမ်းတွေတဒက်တအားပါဝင်ဆောင်ရွက်နေကြတဲ့အပေါ်တခြားနိုင်ငံတွေအနေနဲ့အတူယူတင်ကြောင်းကိုလည်းငှက်ဖျားတိုက်ဖျက်ရေးမှာမြန်မာဟာကမ္ဘာအတွက်စံနမူနာပြုရမယ့်နိုင်ငံတစ်နိုင်ငံဖြစ်ကြောင်း2019ဇူလိုင်လထုတ် The New York Times သတင်းစာမှာဖော်ပြရေးသားထားတာကိုဖတ်ရှုရပါတယ်ရှင်။